ကဘာတဝမ်းမှာရှိနေကြတဲ့တိဘက်အတိုင်းဝန်ကပြပရောက်တိဘက်အစိုးရဝန်ကြီးချုပ်တဲ့အဖြစ်ဟာဘတ်တက်ကသိုစင်ဥပဒေပညာရှင်တဦးကိုရွေးချယ်ခဲ့ကြပါတယ်။သူ့ရဲ့ပထမဦးစားပေးလုပ်ငန်းတွေထဲမှာပြပရောက်တိဘက်အစိုးရရဲ့ပုံစံကိုပြောင်းလဲဖို့ဆိုတာလည်းပါဝင်ပါတယ်။ဖုန်းတော်ကြီးဒလိုင်လာမလက်ထက်အစိုးရအဖွဲ့ရဲ့တရားဝင်တည်ရှိမှုအားနည်းခဲ့တာကိုအကောင်းလောင်လုပ်ဖို့နဲ့ဒီမိုကရေစီနီးကြရွေးချယ်တင်မြှောက်ထားတဲ့အဖွဲ့အစည်းတွေဖြစ်လာအောင်လုပ်ဖို့တိဘက်ခေါင်းဆောင်တွေကဆောင်ရွက်သွားပါလိမ့်မယ်။ဒီအကြောင်း VOA တောင်အာရှသတင်းထောက် Cut Action ဘယ်လိုသတင်းပေးပို့ထားလဲဆိုတာကိုကျော်အောင်လည်းကပြောပြပေးပါရှင်
။အသက်42နှစ်အရွယ်လော့ပစန်ဆန်ဂေဟာတိဘက်တို့ရဲ့ခေါင်းဆောင်အသစ်ဖြစ်လာလိမ့်မယ်လို့ပြပရောက်တိဘက်အစိုးရအဖွဲ့ရဲ့ယာရှိတွေကမနေ့ကပဲကြေညာပါတယ်။ပြည်ပမှာရောက်နေကြတဲ့တိဘက်9000ကျော်ကပြီးခဲ့တဲ့မတ်လတုန်းကရွေးကောက်ပွဲမှာမဲပေးရွေးချယ်ကြတဲ့အခါအမေရိကန်ပြည်ထောင်စု Harvard Tech တို့ကဥပဒေပွဲရလော့ပစန်ဆန်ဂေးဟာ55ရာခိုင်နှုန်းနဲ့အနိုင်ရခဲ့ပါတယ်။လောလောဆယ်သူကအမေရိကန်ပြည်ထောင်စုမှာရှိနေပါတယ်။ဒါပေမဲ့မကြခင်လပိုင်းတွင်းမှာပဲပြည်ပရောက်တိဘက်အစိုးရအဖွဲ့ရဲ့ခြေဆက်ရာအိန္ဒိယနိုင်ငံမြောက်ပိုင်းကဒရမ်ဆာလာမြို့ကိုပြောင်းရွှေ့မဲ့သဘောရှိနေပါတယ်။အိန္ဒိယနိုင်ငံဟာပြည်ပရောက်တိဘက်အစိုးရအဖွဲ့ကို1959ခုနှစ်ခေတ်ကလက်ခံထားတာပါ။အဲ့ဒီအချိန်ကတရုတ်စစ်တပ်တွေတိဘက်ကိုကျူးကျော်ဝင်ရောက်မှုကြောင့်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမနဲ့သူ့ရဲ့နောက်လိုက်နောက်ပါထောင်နဲ့ချီတဲ့တိဘက်လူမျိုးတွေဟိမဝင်တာနေဆက်ကိုဖျက်ပြီးတော့အိန္ဒိယနိုင်ငံထဲကိုရောက်လာခဲ့တာပါ။ဆယ်စုနှစ်တော်တော်များများကြာအောင်ဖုန်တော်ကြီးဒလိုင်းလာမကတိဘက်တို့ရဲ့ခေါင်းဆောင်ဖြစ်ရှိလာခဲ့ပြီးတော့တိဘက်လူမျိုးတွေကလည်းဖုန်တော်ကြီးကိုပဲဘာသာရေးခေါင်းဆောင်ဖြစ်နေရောနိုင်ငံရေးခေါင်းဆောင်ဖြစ်နေရောအောင်မြင်ထင်ရှားတဲ့တိဘက်လွမြောက်ရေးလှှရှားသူတဦးအနေနဲ့ရောသတ်မှတ်ထားခဲ့ကြလို့သူ့ရဲ့နေရာကိုအစားထိုးမဲ့သူမရှိနိုင်ဘူးလို့မြင်ခဲ့ရပေမဲ့ပြီးခဲ့တဲ့မလာတုန်းကနိုင်ငံရေးကနေသူအနားယူတော့မယ်လို့ဖုန်တော်ကြီးကကြေညာခဲ့ပါတယ်။ထန်းစင်ချွန်ဇူဟာတိဘက်လွမြောက်ရေးလှှရှားသူတဦးလည်းဖြစ်ပြီးစားရေးဆရာတဦးလည်းဖြစ်ပါတယ်။နိုင်ငံရေးကနေအနားယူဖို့ဖုန်တော်ကြီးဒလိုင်းလာမကဆုံးဖြတ်လိုက်တာဟာလော့ပစန်ဆန်ဂေးကိုရွေးချယ်တင်မြှောက်ခဲ့တဲ့ရွေးကောက်ပွဲကတိတ်ပြီးတော့အရေးကြီးတဲ့အခြေအနေကိုဖြစ်စေခဲ့တယ်လို့Tanzan Tsunzuga ပြောပါတယ
် He's not just the new prime minister this is the new era in Tibetan politics
သူကဝန်ကြီးချုပ်အသစ်တူတက်တက်မဟုတ်ပါဘူးဒါဟာတိဘက်နိုင်ငံရေးတခစ်ဆန်းလာတဲ့ကိစ္စပါဖုန်တော်ကြီးရဲ့ကြီးကျယ်မြင့်မြတ်မှုနဲ့လူအများထောက်ခံကြီးညိုမှုဆိုတဲ့ကြီးမားကျယ်ပြန့်တဲ့အခြေအနေကနေရွေးကောက်ပွဲနဲ့တင်မြှောက်ခံရတဲ့တိဘက်ခေါင်းဆောင်မှုပုံစံအသစ်ကိုခွဲထွက်လာတဲ့ခြေလှမ်းအသစ်ပါပဲလို့ပြောသွားခဲ့တာပါတိဘက်ခေါင်းဆောင်လော့ပစန်ဆန်ဂေးဟာအသက်42နှစ်ရှိပါပြီဖုန်တော်ကြီးဒလိုင်းလာမထက်34နှစ်ငယ်ပါတယ်။ဖုန်တော်ကြီးထက်လည်းပိုပြီးတော့လော်ဂီဆန်းပါတယ်။သူဟာအိန္ဒိယနိုင်ငံကဒုက္ခသည်စခန်းမှာမွေးဖွားခဲ့ပြီးတော့တိဘက်လိုရေးသားထားတဲ့တရုတ်ပြည်မြေပုံထဲကနေမြေစီကိုတခါမှခြေမချဘူးတဲ့သူပါ။လော့ပစန်ဆန်ဂေးဟာအရွယ်ကလည်းငယ်အနောက်တိုင်းပညာတတ်လည်းဖြစ်တော့တိဘက်အုပ်ချုပ်ရေးပိုင်းမှာအသွင်ကူးပြောင်းရေးတစ်ခုပေါ်ပေါက်ဖို့တိဘက်မဲဆန္ဒရှင်တွေကသူ့ကိုအခွင့်အလမ်းတရက်ဖြစ်ရွေးချယ်ခဲ့ကြတာပဲလို့ထန်ဆန်တွန်ဇူးကပြောပါတယ
်။ From a very passive Buddhist self-effacing government to a more articulated
ဒီကံထိန်းချုပ်မှုကလည်းကြီးဗုဒ္ဓဘာသာဝင်လည်းဖြစ်ကိုကျိုးစည်းဘွားကိုအခြေမခံတဲ့အစိုးရမျိုးကနေပြီးတော့ပို့ပြီးတော့တက်တက်ကြွကြွနဲ့ထိထိမိမိဆောင်ရွက်မဲ့အစိုးရမျိုးအဖြစ်လော့ပစန်ဆန်ဂေးကခေါင်းဆောင်လိမ့်မယ်လို့ထင်ပါတယ်ခင်မိတဲ့ခေါင်းဆောင်တူပါလို့ပြောသွားခဲ့တာပါလော့ပစန်ဆန်ဂေးဝန်ကြီးချုပ်အဖြစ်တရားဝင်ကြေညာမဲ့အခမ်းအနားကိုဩဂုတ်လထဲမှာကျင်းပဖို့စီစဉ်ထားပါတယ်ဖုန်တော်ကြီးဒလိုင်းလာမကတော့တိဘက်ကိုကိုပိုင်အုပ်ချုပ်ရေးဒေသအဖြစ်တရုတ်စီကနေရဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့တိဘက်လွမြောက်ရေးလှှရှားသူတချို့ကတော့တိဘက်ရဲ့လုံးဝလွတ်လပ်ရေးကိုလိုချင်နေကြတာပါ။လော့ဆယ်အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီမှာတိဘက်လူငယ်ကွန်ဂရက်စ်ကခေါင်းဆောင်3ဦးအစာငတ်ခံပြီးတော့ဆန္ဒပြနေကြပါတယ်။တိဘက်ဘုံကြီးကျောင်းတစ်ခုကိုတရုတ်ဘက်ကနေပြီးတော့ဖြိုခွင်းခဲ့လို့ပါ။ဒီပြဿနာကိုမြန်မြန်မဖြေရှင်းပေးဘူးဆိုရင်2008ခုနှစ်ကတိဘက်မှာဖြစ်ခဲ့တဲ့လိုမျိုးကြီးမားတဲ့ဆန္ဒပြမှုတွေဖြစ်လာလိမ့်မယ်လို့လည်းသူတို့ကသတိပေးနေပါတယ်